အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ Republican Party ကိုယ်စားလှယ်တွေကြားမှာရှေ့တန်းနေရာမှာရှိနေတဲ့ Donald Trump ဟာသမ္မတဖြစ်ထိုက်သူတရားမဟုတ်တဲ့အကြောင်း2012ခုနှစ်ကသမ္မတရာထူးအတွက်ရှင်ပြိုင်ခဲ့ဘူးသူ Mitt Romney ကကြာသပတေးနေ့မှာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းထိုးနှက်ဝေဖန်လိုက်ပါတယ်။ Party တွင်အကြိုရွေးကောက်ပွဲတွေမှာ Donald Trump ကိုမဲမပေးချဖို့လဲ Republican Party ဝင်တွေကိုတိုက်တွန်းခဲ့ပါတယ်။ Republican Party ဝင်တွေအနေနဲ့ Donald Trump ကိုသမ္မတလောင်းအဖြစ်ရွေးချယ်ခဲ့မယ်ဆိုရင်လုံခြုံပြီးတော့တာယာဝါပြောတဲ့အနာဂတ်ဆုံးရှုံးရလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။ကြာသပတေးနေ့နောက်ပိုင်းမှာပဲ Mitt Romney ရဲ့ပြောဆိုချက်တွေဟာဆိုးဝါးလွန်းတဲ့မှတ်ချက်တွေဖြစ် Donald Trump ကတုံ့ပြန်ခဲ့ပါတယ်။ Mitt Romney ကတော့သူကိုယ်တိုင်ဝင်ရောက်ရှင်ပြိုင်မှာမဟုတ်တဲ့အကြောင်းရှင်းရှင်းလင်းလင်းပြောဆိုခဲ့ပြီးကျန်နေသေးတဲ့ Republican ကိုယ်စားလှယ်၄ယောက်ထဲက၁ယောက်ယောက်ကိုစဉ်းစားဖို့လဲမဲဆန္ဒရှင်တွေကိုတိုက်တွန်းခဲ့ပါတယ်။ဒါ့အပြင် Democratic Partyဘက်ကသမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေတဲ့ Hillary Clinton ဟာလည်းသမ္မတမဖြစ်ထိုက်တယ်လို့ယုံကြည်စိတ်ချဖို့မကောင်းတဲ့သူတယောက်ဟာလည်းသမ္မတမဖြစ်ထိုက်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ Donald Trump အနေနဲ့လည်းသမ္မတတဦးမှရှိရမယ့်ဇယိုက်လက္ခဏာနဲ့ဆုံးဖြတ်နိုင်စွမ်းမရှိဘူးလို့ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney ကပြောဆိုခဲ့တာပါ Donald Trump ရဲ့မအောင်မြင်တဲ့စီးပွားရေးလုပ်ငန်းတွေနိုင်ငံခြားရေးရာမူဝါဒတွေနဲ့ပတ်သက်လို့ပြောဆိုချက်တွေအပေါ်မှာလည်းဝေဖန်ထိုးနှက်ခဲ့ပါတယ်။